မင်္ဂလာညချမ်းပါရှင်အင်ကာနိညချမ်းထရက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေဒီကနေ့ဆွေးနွေးကြမယ့်အကြောင်းကတော့တိုင်းရင်းသားတွေရဲ့ကိုပိုင်ပြဌာန်းခွင့်ရာရေးဆက်စုနှစ်တင်နဲ့ချိန်ပြီးတော့ရုန်းကန်ကြိုးပမ်းနေကြမှုကိုဆွေးနွေးကြဖို့ဖြစ်ပါတယ်ကိုပိုင်ပြဌာန်းခွင့်ဆိုတာဘာကိုပြောတာလဲအနာဂတ်မြန်မာနိုင်ငံတည်ဆောက်ရေးမှာကိုပိုင်ပြဌာန်းခွင့်ဟာဘလို့အခမ်းကဏ္ဍကပါဝင်နေတယ်လဲဆိုတာဒီအပေါ်မှာရှုထောင့်အမျိုးမျိုးဗတ်ပေါင်းစုံကနေဆွေးနွေးကြရအောင်ပါရှင်ပြည်내ဆွေးနွေးပေးကြမယ့်ပုံကိုယ်တွေကတော့ရခိုင်မျိုးသားကောင်စီရဲ့ထွေထွေအတွင်းရေးမှူးလည်းဖြစ် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှူးအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကိုဖိတ်ကြားထားပါတယ်။နောက်ကျွန်တော်တို့ရဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ထားပါတယ်။စာနဲ့တဆင်ရောလူကိုယ်တိုင်ရောပါဝင်ဆွေးနွေးကြမယ့်ကျွန်တော်တို့သောရရှင်တွေတချို့လည်းဒီလေးလိုင်းပေါ်မှာရောက်ရှိနေပါပြီ။ပထမဆုံးတော့ဆရာဦးထွန်းစောဆက်ပြီးတော့ဆွေးနွေးပေးပါရှင်။ဒီတိုင်းရင်းသားတွေလူလာတဲ့ကိုပိုင်ပြဌာန်းခွင့်ဆိုတာပါလေပါလေဆိုတာကိုအရေးဆုံးရှင်းပြပေးပါဆရာဦးထွန်းစော
ဟုတ်ကဲ့ကိုပိုင်ပြဌာန်းခွင့်ဆိုတာကျွန်တော်တို့တနည်းအားဖြင့်မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်လို့လည်းတနည်းအားဖြင့်ခေါ်ကြပါတယ်ဆိုတော့ဒီကိုပိုင်ပြဌာန်းခွင့်ကတော့ကျွန်တော်တို့ဖက်ဒရယ်ရဲ့အနှစ်သာရအထက်ကအချက်တစ်ချက်ဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများဘက်ကဘုံရည်တည်ချက်မူဝါဒသဘောထားမှာရှိတာတခုကတော့ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုပိုင်ပြဌာန်းခွင့်တို့အပြည့်အဝရှိတဲ့စစ်မှန်တဲ့ဖရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့အချက်ကဒါကျွန်တော်တို့တိုင်းရင်းသားအလုံးရဲ့ပုံမူဝါဒလို့ပြောလို့ရပါတယ်။အဲ့ဒီမှာဖက်ဒရယ်ရဲ့အခြေခံအောက်မှာရှိတဲ့နှစ်သာရ၃ခုပေါ့လေနော်။ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုပိုင်ပြဌာန်းခွင့်ဆိုတဲ့အထက်မှာကိုပိုင်ပြဌာန်းခွင့်ကပါနေပါတယ်။ဒါကိုပိုင်ပြဌာန်းခွင့်ကတနည်းအားဖြင့်ပြန်ကြည့်ရင်ကျွန်တော်တို့ဥပဒေကြောင်းအရစီးနောင်အားရှိတဲ့နောက်ကျွန်တော်တို့ဥပဒေစကလုံးလို့လည်းပြောလို့ရပါတယ်။အဲ့ဒါကဘာဆင်းသက်လာမလဲဆိုလို့ရှိရင်ကျွန်တော်တို့ဥပဒေရေးရမှာဆိုလို့ရှိရင်တိုင်းပြည်ရဲ့တိဆောက်ပုံနဲ့အဓိကတိုင်းရင်းသက်ဆိုင်ပါမယ်။အဲ့ဒီမှာတိုင်းပြည်ရဲ့တိဆောက်ပုံမှာအဓိကကြတဲ့မန္တန်ကြီး၃ရက်ပေါ့။ဥပဒေပြုရေး၊တရားစီရင်ရေး၊အုပ်ချုပ်ရေးဒီမန္တန်ကြီး၃ရက်စလုံးကကျွန်တော်တို့ခွဲဝေပြီးတော့စနစ်တကျသုံးသွင်းမှုအပေါ်မှာအမှုတည်ပါတယ်။ကိုပိုင်ပြတ်တန်းခွင့်ဆိုတာဘလောက်ရှိလဲမရှိလဲဆိုတာတိုင်းတာရာကအဲ့ဒီမန္တန်၃ရက်နဲ့အဓိကတိုင်းတာတွေလို့ကျွန်တော်တို့နားလည်လို့ရပါတယ်ဆိုတော့အခုကျွန်တော်တို့တိုင်းပြည်မှာဒီကိုပိုင်ပြတ်ထုတ်ခဲ့ဘလောက်ရေးပါလဲဆိုရင်ဒီတိုင်းပြည်ဖြစ်တည်လာမှုကတော့ကျွန်တော်တို့မတူညီတဲ့တိုင်းရင်းသားလူမျိုးပေါင်းစုံနဲ့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်ဒီတိုင်းပြည်ကိုကျွန်တော်တို့တည်ဆောက်တဲ့အခါမှာပုံစံ2မျိုးနဲ့ပေါ့နော်ကျွန်တော်တို့ Common Together လို့ခေါ်တဲ့လွတ်လပ်စွာနဲ့မိမိစန္ဒလေးအောင်လာရောက်ပူးပေါင်းဖွဲ့စည်းခြင်းပေါ့နော်နောက်တစ်ခုကကျွန်တော်တို့ Holding Together လို့ခေါ်တဲ့အတူတကွာပေါင်းစည်းနေထိုင်ခြင်းပေါ့ဒီနှစ်မျိုးစလုံးကကျွန်တော်တို့တိုင်းပြည်မှာရှိနေပါတယ်။ဆိုတဲ့အခါကျတော့ဒီအခြေခံအကြောင်းတရားပေါ်မှာဒီနေ့တိုင်းပြည်စုဖွဲ့မှုကမိမိစန္ဒလျောက်လာရောက်ပူပေါင်းတာနဲ့အတူတူကနေထိုင်တဲ့အနေထားအောက်မှာတိုင်းရင်းသားလူမျိုးပေါင်းစုံဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေဆုံးရှုံးနေရတယ်ပျောက်ဆုံးနေရတယ်။အဲဒါကြောင့်အဲ့ဒီရဲ့မူလဘူတာဖြစ်တဲ့နော်ကျွန်တော်တို့ Commit Together Holding Together စီကိုပြန်သွားဖို့အတွက်အရေးကြီးတဲ့အချက်တစ်ချက်အနေနဲ့ရှိနေတဲ့အနေထားမှာရှိနေပါတယ်နောက်ဆုံးချိန်တွေပေါ့နော်
ဟုတ်ကဲ့ပါရှင့်ဆရာဦးထွန်းစောချေစုပါအဲ့တော့ဒီကိုပိုင်တိုင်းရင်းသားတွေရဲ့ကိုပိုင်ပြထန်းခွင့်ဆိုတာနဲ့ပတ်သက်ပြီးတော့ဒီဗမာဟိုလူများစုဗမာတွေအပါအဝင်တိုင်းရင်းသားတွေချာမှာရောအပြည့်အဝနားလည်ထားပါသလားနောက်တစ်ခါဒီကိုပိုင်ပြထန်းခွင့်နဲ့ပတ်သက်ပြီးတော့ခါတော့အစိုးရဆက်ဆက်စိုးရင်ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဦးစီတို့အောင်မြင်ဆွေးနွေးပေးပါရှင့
်အဓိကကတော့ဟိုကျွန်တော်တို့ဒီမှာကဖြစ်စဉ်တွေကအခုဆိုရင်1948လွတ်လပ်ရေးရကြတဲ့ကဆိုရင်နေနေတော့ရှည်လျားလာတယ်ရှည်လျားလာတဲ့ခါကျတော့ဟိုပင်လုံစာချုပ်တွေချုပ်ဆိုခဲ့စဉ်တုန်းကတော့ဒီဗမာတွေနဲ့အဲတောင်တန်းတွေတိုင်းသားတွေနဲ့ချုပ်ဆိုခဲ့တုန်းကတော့ဒါပင်လုံစာချုပ်မှာရေးထားတယ်အဲ့ဒီတော့ကတော့အဆင့်တန်းတစ်မျိုးပေါ့နော်အပြီးတော့မှနောက်ပိုင်းကမပြေမလည်ဖြစ်ကြတဲ့ခါကျတော့ဟိုလက်နက်ကင်တိုက်ပွဲဝင်ကြတာတွေတော်လိုင်းဆင်နွှဲကြတာတွေရှိခဲ့တယ်အဲ့တော့တော်လိုင်းဆင်နွှဲခဲ့တဲ့အချိန်တုန်းကလည်းအဲဆက်ဆက်ချင်းမှာတော့ဘလူးနီးနဲ့ဆက်ကြလဲဆိုရင်သူ့မှာကရင်တိုင်းသားတွေဆိုရင်လည်းဒါပြည်ပဒါကရင်တိုင်းပြည်တပီပေါ့နော်ဒါလွတ်လပ်တဲ့တိုင်းပြည်တပီပေါ်ပွားဖို့ဆိုပြီးတော့မှစပြီးတော့ဟိုတိုက်ခိုက်ခဲ့ကြတာပဲအပြီးတော့မှနောက်ကချင်းလေးလက်နက်ဆွဲကင်တိုက်ခိုက်တော့လေဒီတိုင်းပဲဒါကချင်းသမ္မတနိုင်ငံပေါ်ပွားဖို့ပါညာဒီလိုကြီးရဲ့ဒါစခဲ့ကြတယ်ဒီဘက်ကကြတော့လေဒါပြည်တော်စုကြီးကိုဒါကာကွယ်ဖို့ဆိုပြီးတော့မှတစ်ခါပြန်ပြီးတော့ဟိုတိုက်ခိုက်တာတွေရှိခဲ့တယ်မပြောမယ့်ဆိုရင်ကျွန်တော်တို့ဒီမှာဖက်ဒရယ်ဆိုတဲ့စကလုံးပေါ်အတိပယ်ဖွင့်ဆိုချက်တွေခုနကကိုပိုင်ပြတ်ထန်းခွင့်နဲ့ပတ်သက်ပြီးတော့မှလူလားချက်တွေကအဲကာလတစ်ခုနဲ့တစ်ခုနဲ့ကျွန်တော်အမြင်မှာတော့မတူတော့ဘူးလို့ထင်တယ်မတူတော့တဖြည်းဖြည်းရွေးချယ်လာတယ်ရွေးချယ်လာတဲ့ခါကျတော့အခုနောက်ဆုံးအခြေအနေကတော့ဘလို့ဖြစ်ဖြစ်ပြည ြောတာကတော့ဟိုတူလာတယ်တော့တော်တူလာပြီဆယ်ရယ်ဆိုတဲ့ကိစ္စကိုအရင်တော့ဆိုရင်ဒါစစ်အာဏာရှင်တွေအဆက်ဆက်ကဘယ်တော့မှအသာတော်သူမကြားကျင်ခဲ့ဘူးဒါပေမဲ့ပြီးခဲ့တဲ့ဒီသမ္မတဦးသိန်းစိန်အစိုးရလက်ထက်ကစပြီးတော့ဟိုဖက်ဒရယ်ကိုလက်ခံပါတယ်ဆိုပြီးတော့မှသူပြောလာကြပြီနောက်တစ်ခါတိုင်းသားတွေတောင်းဆိုတာကလည်းဖက်ဒရယ်ပြည်တော်စုပဲဆိုတော့ဒီမှာဟိုပုံကရအဖြစ်နာမည်အဖြစ်ကတော့တူနေပြီဒါပေမဲ့ဒီဖက်ဒရယ်ရဲ့အဆင့်တန်းကိုယ်ပိုင်ပြတ်ထန်းခွင့်ဆိုရင်လည်းဘလောက်အတိုင်းအတာအထိရှိတဲ့ကိုယ်ပိုင်ပြတ်ထန်းခွင့်လည်းဆိုတဲ့ဥစ္စာတွေကတော့ဟိုညှိနှိုင်းကြမှာပေါ့နော်အဲ့ညှိနှိုင်းဖို့လည်းအခုလုံနေကင်နေပြီဆိုတဲ့ခါကျတော့အဲ့ဒီညှိနှိုင်းမှုရလအပေါ်မှာပဲမူတည်ပြီးတော့မှဒီနေ့ကျွန်တော်တို့တိုင်းပြည်ဘလို့သွားခြင်းလဲဆိုတဲ့အဖြစ်ပေါ်မယ်နဲ့ကျွန်တော်ထင်ပါတယ်တစ်ဖက်ကစိုးရိမ်ဖြစ်တာကကိုနာတော့ကမိကုန်းကိုဖြေရရင်တော့ဒီဗမာတွေကတော့ဒီလက်ရှိပေါ့နော်ဟိုတပ်မတော်ကိုလည်းဒါအများစုဒါသူလွှမ်းမိုးထားတယ်တိုင်းပြည်ကိုလည်းဟိုစီမံအုပ်ချုပ်တဲ့စီမံအဓိကနေရာတွေယူထားတယ်အဲ့တို့တွေကတော့အဓိကကတော့တို့စိုးရိမ်ဆုံးကတော့ခွဲထွက်သွားမှာဘူးပဲအဲ့တော့အခုဆိုရင်စနေဘွေးတွေပါနဲ့ပတ်သက်လို့ဦးသိန်းစိန်လက်ထက်တော်ကပြောတာတခုတည်းပဲခွဲထွက်တဲ့ကိစ္စကမပါဘူးဆိုရင်ဘာမဆိုဆွေးနွေးရတယ်ဆိုတဲ့သဘောမျိုးပဲဆိုတော့အခုဆိုရင်တော့ခွဲထွက်တယ်ဆိုတဲ့ကိစ္စကိုတိုင်းသားတွေလည်းကျွန်တော်နားလည်တော့မပြောကြတော့ဘူးဆိုတော့ဒီဗမာပြည်ဘက်ကလည်းဟိုစိတ်ပူစရာမရှိတော့ဘူးလို့ထင်ပါတယ်အဲ့ဒီလိုမျိုးပေါင်းစည်းမဲ့ပြည်တော်စုဆိုတဲ့ပုံစံနဲ့ပတ်သက်ပြီးတော့ပဲဘလောက်တိုင်းတာအထိဟိုခွဲဝေပြီးတော့မှဟိုရှင်းသုံးကြမလဲကိုလည်းတော့ပြောတဲ့မန္တန်ကြီးသုံးခုကိုဘလို့ခွဲဝေကြမလဲဆိုတာကတော့ဟိုဆွေးနွေးညှိနှိုင်းကြမှာပေါ့နော်အဲ့ဒီအတွက်ပဲသက်သက်တင်လို့ရတင်လို့ညီလာခံတို့ပါလို့ဆိုတဲ့ဥစ္စာကိုပြန်ပြီးတော့လုပ်ဖို့ကြိုးစားနေကြတယ်လို့ပဲနားလည်ပါတယ်
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုကျွန်မတို့တောရရှင်တွေကိုကျွန်မအလှည့်ပေးပါမယ်တောရရှင်တွေဆွေးနွေးကြမယ်တောရရှင်တွေတော်တော်များပါတယ်ရှင်ပထမဆုံးတော့ကိုစလိုင်းပွေကိုကျွန်မဝင်ရောက်ဆွေးနွေးပါရှင်
။ဟုတ်ကဲ့မရေဟိုအခု27လို့ခေါ်တဲ့တင်လို့ညီလာခံမတို့ဆွေးနွေးတဲ့ခါကြရင်ကိုပိုင်ပြတ်ထန့်ခွင့်ဆိုတဲ့ဥစ္စာကတော့ကိုယ့်အမနာရေးသုံးချက်ပုံမှန်မူတည်ပြီးတော့မှကျွန်တော်တို့ချင်းနိုင်ငံရေးသမားတယောက်အနေနဲ့ကျွန်တော်ဆွေးနွေးခြင်းတဲ့ဥစ္စာကတော့အခုချိန်မှာပထမချက်လှမ်းအနေနဲ့ကျွန်တော်တို့အဆင့်အတန်းကိုဘယ်လောက်ထိမြှုပ်နှားနိုင်လဲဆိုရင်ကျွန်တော်တို့ကိုတိုင်းရင်းသားဖက်ကတကယ်လို့ခြင်းတဲ့ဥစ္စာကြီးကနည်းနည်းဟိုအကြီးကြီးလုံးမဲ့ဆိုရင်တမတော်ကနားမလီသေးတဲ့နဲ့မလက်ခံသေးတဲ့နဲ့ဖြစ်နေဆိုရင်ကျွန်တော်တို့ချက်အနာကမှတကယ်ခိုင်မာတဲ့အနှစ်သာရပုံမူပြီးွားတဲ့ဖေဒရာကိုမရောက်ခင်မှာတမရောကတခုခုလှုပ်တွားရင်ကျွန်တော်တို့ပြည်လုံးကျေတူတော်ညီလာခံကဟောအကျိုးမရှိဘဲနဲ့ဖြစ်မှာကိုလည်းအင်တာမဆိုရင်လေဒါကြောင့်မနိုင်ကြီးတုံးချက်မှာကျွန်တော်တို့အနှစ်သာရပိုင်းနဲ့နှစ်တန်းပိုင်းကိုအများကြီးမတွားဘဲနဲ့ဟောအနေတော်ယုံလောက်နဲ့အခုလုံးလုံးစရာတော့ကျွန်တော်တို့တွားပြီးမှနောက်ကျွန်တော်တို့ဒီမိုကရေစီရင့်ကျက်လာတဲ့ချိန်မှာပြည်သူတို့ကလည်းအသိဉာဏ်တိုးလာတဲ့ချိန်တမရောကလည်းတော်နိုင်ငံကြီးကိုသူတို့နားလည်လာတဲ့ချိန်မှာတဖြည်းဖြည်းနဲ့အဆင့်ကိုတိုးမြှင့်ပြီးတော့မှကျွန်တော်တို့တိုင်းရင်းသားတွေတိတ်အခြေခံဥပဒေတွေကျွန်တော်တို့ရည်ဆွေးတဲ့နေရာမှာပုံပုံအဆင့်တက်ကိုပုံပုံပို့ပြီးတော့မှတဖြည်းဖြည်းမြင့်လာရင်တော့ပိုကောင်းမယ်အခုခရီးရနဲ့ဒီလောက်အကြီးမားကြီးကျွန်တော်စစ်မင်းကိုတွားမယ်ဆိုရင်တော့နည်းနည်းအခက်အခဲရှိမလို့ထင်တော့အဲ့ဒါတွေကိုနည်းနည်းဆွေးနွေးချင်ပါတယ်ဆက်ပ
ါဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့တပန်းဆောင်ရှိပါလေရှင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါမှာကျွန်တော်ကဒီကိုမန်ပြတ်တဲ့ခွင့်ဆိုတာလူမျိုးတမျိုးရဲ့ရပ်ပိုင်ခွင့်အခြေခံအခွင့်အရေးအတွက်ကတော့ကျွန်တော်တို့တိုင်းနာရီရလက်နဲ့ဆွဲပြန်တော်လန်ပြီးတော့ February မူကိုတောင်းဆိုခဲ့တာဖြစ်တယ်ပေါ့နော်။ဒါဘူကျုံအစမ်းနဲ့တိုင်းနာခေါင်းဆောင်ကိုချုပ်ဆိုခဲ့တာပြည်လုံးစာချုပ်ပေါ့နော်။ဒါအလုံးစည်တဲ့ဘူကျုံအစမ်းကလက်နဲ့ရေးခဲ့တဲ့ဟိုပြည်လုံးစာချုပ်ကိုလည်းဆီအနာရှင်တွေကဟိုချင်းနဲ့ချက်ခဲ့တယ်ပေါ့နော်။အဲ့လိုပြောအောင်ပေါ့ကျွန်တော်တို့တိုင်းနာရီတောင်းဆိုတဲ့ February မူဆိုတာတိုင်းနာအလုံးအတွက်တိုင်းနာအလုံးလို့ပြောတဲ့တည်းမှာနော်အလုံးပေါ်တော့ကချင်ရကင်းရှင်းမှုပေါ်မှာရခိုင်ရှမ်းပေါ်တော့ပမာအပောင်းဝင်ဖြစ်တယ်ပေါ့နော်ပြီးမတဲ့မနေချာနဲ့ပမာတွေအကုန်လုံးလည်းကျွန်တော်တို့နဲ့ဘဝတူတိုင်းသားတွေပါပဲဟိုဘယ်လိုကောင်းလဲအာနာရှင်ဆက်ဆက်နာဝဒနာအပါစီအနာရှင်အောက်မှာပဲအတူတူနေကြရတယ်အခုလက်ရှိလောင်ချိပွဲစီကအောက်မှာလည်းပမာတွေကလည်းအတူတူပဲတိုင်းသားတွေနဲ့အလုံးစုနေကြရတယ်ဆောက်ချိပွဲစီကဆိုတာကတော့စီအနာရှင်နဲ့သူတို့နဲ့ပြီးစားတဲ့ခရိုနီတွေအတွက်ကဝယ်ဖို့လုပ်ထားတာလေအော်ဖြစ်တယ်လေဒါပမာလူမျိုးလေအခွင့်အရေးမရဘူးတိုင်းတာလေအခွင့်အရေးများဘူးဒါအဲ့ဒီအတွက်ကျွန်တော်တို့တိုင်းတာတွေတောင်းတိုက်ပွဲဝင်ပေါ့နော်ဒေါ်လာတိုက်ပွဲဝင်ပြီးတောင်းဆိုတဲ့ဖေဗရယ်မူဆိုတာတိုင်းတာတက်တဲ့အတွက်မဟုတ်ဘူးပမာလူမျိုးအတွက်မြန်မာနိုင်ငံရဲ့ဘယ်လိုကောင်းလဲအနာကပေါ့နော်ပြည်သူအတွက်ပေါ့နော်ဒီငင်းငယ်ပန်းနိုင်တဲ့အတွက်ပေါ့နော်ဒီဖေဗရယ်ဟိုကိုမန်ပြတာမျိုးဆိုတာအဲ့မြန်မာနိုင်ငံငင်းငယ်ကိုဖြည့်ရှင်းဖို့အတွက်အတိကဟိုမီလန်ခုပဲကျွန်တော်တင်တာမိတယ်ပေါ့နော်ကျွန်တော်တင်လူမျိုးတရားနေနဲ့အဲ့လိုကျွန်တော်တင်တာမိတဲ့တိုင်းတဲ့တရားနေနဲ့
ဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အဲ့တော့ဒီမှာကျမတို့စီမှာစာရေးသားပြီးတော့ပေးဖို့ဆွေးနွေးထားတဲ့သောရရှင်နေလည်းရှိပါတယ်အဲ့ဒီမှာတော့ထန်ရှင်လင်းဆိုတာကျမထင်တာတော့ချင်းတန်ညနာတယောက်ဖြစ်မယ်ထင်ပါတယ်ကျမအင်္ဂလိပ်လိုစလုံးပေါင်းထားတော့အတန်သိမ့်မထွက်တတ်ပါဘူး तू ကဘာပြောထားလဲဆိုတော့ဒေါန်ဆန်းစုကြည်တယောက်ထဲယူသားဂရိတီလို့မရပါဘူးတဲ့ပမာကောင်းဆောင်နေအလုံးယူသားပြီးဂရိတီဖို့လိုပါတယ်တဲ့တန်ညနာတွေတောင်းဆိုနေတာကသူတို့ရဲ့မူလအခွင့်အရေးထက်ပိုပြီးတော့တောင်းဆိုနေတာမဟုတ်ဘူးဆိုတာကိုကိုချင်းစာတရားပြမစိုးတရားထားပြီးတော့ခန်းစားနားလည်ပေးနိုင်ရင်အတူရှင်တွဲမနေနိုင်စရာအကြောင်းမရှိပါဘူးတဲ့အဲ့တော့ကျွန်မဆရာဦးထွန်းစော်ကိုဒီစာရီခုနဆွေးနွေးသွားတဲ့သောရရှင်နေဆွေးနွေးချက်တင်နဲ့ပတ်သက်ပြီးတော့တလက်ပြန်ပြီးတော့ဟိုဆွေးနွေးပေးစီခြင်းပါတယ်ရှင်ဒီကိစ္စမှာတိုင်းရင်းသားတွေတောင်းဆိုနေတဲ့လူလားနေတဲ့ကိုယ်ပိုင်ပြထန်းကွင်ပေါ့နော်တိုင်းရင်းသားရေးရနဲ့ပတ်သက်ရုပ်ပဲဖြစ်ဖြစ်ကိုယ့်ရဲ့နေမြေတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီကိုယ်ပိုင်ပြထန်းကွင်ဟာငင်းကြဆွာအတူရှင်တွဲနေထိုင်ရေးဒီပြည်တော်စုမပြိုကွဲရေးပေါ့နော်ဒီပေါ်မှာဘလောက်အာမခံနိုင်ပါသလဲရှင
်ဟုတ်ကဲ့ကိုယ်ပိုင်ပြထန်းကွင်ရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုလက်ရှိရှိနေတဲ့အတိုင်းပြည်ရဲ့အခြေခံပြဿနာတွေကတော့ကျွန်တော်တို့90ရာခိုင်နှုန်းကျော်လောက်ကိုကျွန်တော်တို့ပြီးသွားမယ်လို့သဘောရှိပါတယ်ဒီကိုယ်ပိုင်ပြထန်ကွင်းကဘာကိုအမတ်ခံလဲဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့မိမိကံကြမ္မာကိုမိမိအန်တီဆုံးပြပိုင်ခွင့်ဆိုတဲ့အချက်ကိုသွားပြီးအမတ်ခံပါတယ်။အဲဒါကြောင့်ကိုယ်ပိုင်ပြထန်ကွင်းကဒီအချက်ပေါ်မှာအမတ်ခံတာတွေအတွက်ဒီအချက်သာရှိလို့ရှိရင်ခုနပြောတဲ့ပြဿနာရက်တွေကတော်တော်လေးပြီးမြောက်သွားနိုင်ပါတယ်။ရှိရှိနေတဲ့အခုတိုင်းပြည်ရဲ့နှစ်ပေါင်း80နီးပါးပြည်တွင်းစစ်လေးပဲအဲ့ဒီပုံမှာမူတည်နေတာဖြစ်ပါတယ်။ကျွန်တော်တို့ဖက်ဒရယ်တံတန်းကိုပေါ်ဆောင်တဲ့အခါမှာလည်းပဲကိုယ်ပိုင်ပြထန်ကွင်းအခွင့်အရေးဘယ်လောက်ရှိလဲမရှိဘူးလေပေါ့နော်။အဲ့ဒါနဲ့တိုင်းတာလို့ရပါတယ်ခုနကကျွန်တော်တို့ပြောတဲ့ Federal ရဲ့အောက်မှာရှိတဲ့နှစ်သာရ၃ခုလို့ပြောလို့ရတဲ့ Democracy ရဲ့မျိုးသားတန်တွေကိုပိုင်ပြတ်ထန်းခွင့်ပေါ့နော် Democracy ရေးဆိုတာမှလည်း Democracy အစ်စ်မှန်ဖြစ်မယ်ဆိုလို့ရှိရင်အာဏာဟာလူထုလက်ထက်မှာရှိပါတယ်အာဏာကလူထုထံမှနေဆင့်သက်တာဖြစ်ပါတယ်အဲ့လို Democracy မျိုးဖြစ်ရမယ်အဲ့ဒီအခြေခံအောက်မှာမှကျွန်တော်တို့မျိုးသားတန်တွေကိုပိုင်ပြတ်ထန်းခွင့်တို့ပေါ်ဆောင်လို့ရပါမယ်ဒီချက်တွေကတခုနဲ့တခုချိတ်ဆက်နေတယ်ပေါ့နော်အဲ့ဒါကြောင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တခုတည်းကိုတည်တံ့ပြောလို့မရဘဲနဲ့ကျွန်တော်ဒီသုံးခုစလုံးကိုတတွဲလုံးကိုပြောရမှာဖြစ်ပါတယ်အဲ့ဒီအောက်မှာမှကျွန်တော်တို့စစ်မှန်တဲ့ Federal ပြည်ထောင်စုတံတန်းကပေါ်လာမှာဖြစ်ပါတယ်အဲ့ဒါကြောင့်မို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အနေထားကိုကျွန်တော်တို့ကကြည့်တဲ့အခါမှာဒီမန္တန်ကြီး၃ရက်ကိုအာဏာခွဲဝေကျင့်သုံးတဲ့အခါမှာဘယ်လိုခွဲဝေကျင့်သုံးကြမလဲအဲ့ဒီကနေတစ်ချက်တက်ပြီးပြောမယ်ဆိုရင် Federal ဖွဲ့စည်းပုံခြေခံဥပဒေစီကိုရောက်သွားပါတယ်တိုင်းပြည်ရဲ့အခုမူလဘူတာပြဿနာရင်းကအဲ့ဒါပါပဲကျွန်တော်တိုင်းပြည်ကိုဘယ်လိုတိဆောက်ကြမလဲကွန်မြူနတီကဲတာဟိုးလ်ဒင်းတကဲတာဒီပုံစံနှစ်ခုကိုဒီနေ့အချိန်ကာလမှာတော့ရိုးထွေးပြီးတော့သွားမယ်ဆိုတော့အနေထားမှာရှိနေပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံပေါ့နော်ဖွဲ့စည်းပုံအကျတည်ပြဿနာကိုဖြည့်ချင်းကြော်လောက်ဖို့တဲ့လေဒီကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပုံမှာမူတည်နေတဲ့အချက်တခုဖြစ်နေပါတယ်
ဟုတ်ကဲ့ပါရှင်အဲ့တော့ဒီကိုပိုင်ပြထန်းခွင့်ဆိုတဲ့နေရာမှာဒီလက်တလောနိုင်ငံရေးအခင်းအကျင်းအရလက်တလောဖွဲ့စည်းပုံအခြေခံဥပဒေအရလက်တလောစစ်တပ်ရဲ့အခန်းကဏ္ဍအရဒီကျဲတို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပေါ့နော်ဘလို့အတိုင်းအတာမျိုးလောက်ထိလိုလားမှုရှိပါသလဲ
ဒီကိုပိုင်ပြထန်းခွင့်ဆိုတာကိုကျွန်တော်ခုနပြောသလိုမျိုးပေါ့လေကျွန်တော်တို့တိုင်းရင်းသားများကြားထဲမှာဘုံဘူဝါရတဲ့အနေနဲ့ရှိနေတဲ့စစ်မှန်တဲ့ Federal ပြည်ထောင်စုတိဆောက်ရေးအောက်မှာနော်ဒီမိုကရေစီရဲ့မျိုးသားတန်းတွေနဲ့ကိုပိုင်ပြထန်းခွင့်တွေကိုအခြေခံတဲ့အမျိုးသားပြည်နယ်များနဲ့ပေါင်းစုထားတဲ့အဲ့ဒီပြည်ထောင်စုဖြစ်ရပါမယ်။အဲ့ဒါကြောင့်ဒီအနေထားကကျွန်တော်မြင်တာကတော့ဒီကျွန်တော်တို့တိုင်းပြည်ကဘယ်လိုပြောမလဲဆေးအာဏာသိမ်းမှုတွေစစ်စစ်ရှိခဲ့တဲ့ခါကြတော့နော်အရေးတစေလို့ခြောက်နေတာပေါ့နော်။ပြီးရင်နောက်တစ်ခုကစစ်အာဏာရှင်စနစ်ကိုစတင်မွေးထုတ်လိုက်တဲ့နော်ကျွန်တော်တို့မဆလာတပါတီအာဏာရှင်ခေတ်ကနေစပြီးတော့မှနော်ကျွန်တော်တို့ရွေ့လျားလာခဲ့တာဖြစ်ပါတယ်။ဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့ရဲ့မူလဘူတာကပျောက်ကွယ်နေတယ်ပေါ့လေ။ပင်လုံစာချုပ်ရဲ့နှစ်သာရတွေပင်လုံရဲ့အတိကိုတွေစိတ်ဓာတ်တွေကပျောက်ကွယ်နေတယ်အဲ့ဒီစီကိုဆက်ပြီးတော့သွားရမှာဖြစ်ပါတယ်အဲ့ဒါတွေကိုကျွန်တော်တို့ပြန်ကောက်ပြီးတော့မှယူမယ်ဆိုလို့ရှိရင်ဒီတိုင်းပြည်ကအဲ့ဒါကနေတတိတည်လာတာဖြစ်တယ်တတိတည်မှုကိုဆက်ပြီးတော့မှအတိမှတ်ပြုရမယ်ဆက်ပြီးတော့မှယူရမယ်ပေးဆောင်ရမယ်ဒါမှပဲကျွန်တော်တို့တိုင်းပြည်ကြီးကဆက်လက်ပြီးတော့မှတည်မြဲမယ်ပေါ့နော်တိုင်းပြည်ပြည်ကိုယ်ရေးတို့ဘာလို့ညာတို့ကိုစိတ်ပူစရာမလိုတော့ဘူးလို့မြင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာဦးစီသူအောင်မြင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါရှင်တိုင်းရင်းသားတွေလိုလားနေတဲ့ဒီကိုပိုင်ပြထန်းကွင်ပေါ့နော်ဆိုတာနဲ့ပတ်သက်ပြီးတော့ဒီအများစုနားလည်ထားတဲ့သဘောထားဒီပေါ်မှာစိုးရင်ချက်ဆရာခုနတော့ဆွေးနွေးသွားပါတယ်တဲ့ Federal ဆိုတဲ့ကိစ္စပေါ်မှာတော့အများစုကသဘောတူတယ်ဆိုတဲ့ခါတော့အသေးစိတ်အချက်လက်ပေါ့နော်ကိုဟာကိုအစိုးရကနေပြီးတော့ကိုပြည်နယ်တွင်မှာကိုဟာကိုအုပ်ချုပ်ကြမလားဒီပေါ်မှာဆရာဘလို့အတိုင်းအတာလောက်ထိဖြစ်လာနိုင်တယ်လဲရှင်ဆရာဒါလေးဆွေးနွေးပေးပါ
အဲ့ဒါနဲ့ပတ်သက်လို့အခုလောလောဆယ်ဟိုလူတို့ကြားထဲမှာရော တိုင်းသားတွေကြားထဲမှာပါတချို့တော့ဟိုလက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့မှဟိုနားလည်မှုလွဲနေတာတွေရှိတယ်ဥပမာဒီရက်ပိုင်းမှာဆိုရင်ဟိုထင်ရှားတဲ့ဟိုဟာတယောက်ပေါ့နော်ဟိုထင်ရှားတဲ့ဒီအရက်ပဲအဖွဲ့အစည်းကအမျိုးသမီးကြီးတယောက်ဆိုရင်သူကဘာပြောလဲဆိုတော့ဒီသူ့အနေနဲ့ကတော့တဲ့ဒီ KIO အစိုးရအဖွဲ့ကိုသူအတိအမှတ်ပြုတ်တယ်တဲ့အဲ့တော့ဟိုကိုပိုင်ဟိုပြတ်ထန်ခွင့်ရကိုပိုင်အုပ်ချုပ်ခွင့်ရဖက်ဒရယ်သဘောရဆိုရင်ဒါ KIO အစိုးရအဖွဲ့ပဲဖြစ်ရမှာပေါ့နော်ပြည်တော်စုနဲ့ဆိုရင်တော့ဒါဒီမိုကရေစီကြီးရရွေးကောက်တင်မြှောက်တဲ့ဒါ NLD ဖြစ်မှာပေါ့ဒီလိုမျိုးပြောတာရှိတယ်ဆိုတော့ဒီကုဏတော်လို့ကိုပိုင်ပြတ်ထန်ခွင့်တို့တိုင်းသားအခွင့်အရေးတို့ဘာလို့ပြောမယ်ဆိုရင်ကျွန်တော်တို့နားလေတာကဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားဖို့အဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုသွားဖို့ဆိုရင်ဟုတ်တယ်ကျွန်တော်တို့ဒီပြည်မကြီးမှာလည်းပြည်တော်စုကြီးတစ်ခုလုံးမှာလည်းပြဿနာရှိနေတယ်အဲ့ဒါပါလဲဆိုတော့ဒီတမတော်ကဒီဖွဲ့စည်းပုံနဲ့ဒီခုနတော်လိုပြည်သူလူထုရွေးကောက်ခံလိုက်တဲ့အစိုးရနဲ့ကင်းလို့ပြီးတော့မှသူ့ဘာသာသူပြည်သားတည်ရှိနေတယ်ဆိုတဲ့ပြဿနာကြီးဒါလည်းပြဿနာအကြီးကြီးပဲအဲ့ဒီဥစ္စာကိုလည်းဒါဖြေရှင်းရမယ်ဒါအဲ့ဒါမရှိသေးသေးတော့ဒါဒီမိုကရေစီနိုင်ငံလို့လည်းခေါ်လို့မရဘူးဒီတိုင်းပြည်မှာအဲ့ဒါရှိနေသလိုမျိုးတစ်ဖက်ကတိုင်းသားတွေနဲ့ပတ်သက်တဲ့နားလည်မှုမှလည်းအတဟိုဒါတကယ်လို့ဒါကိုယ်ပိုင်ပြတ်ထန်ခွင့်တွေရှိလာရင်ပြည်နယ်တွေလွလွလပ်လပ်ဖက်ဒရယ်ပြည်အောင်စုပုံစံဖြစ်လာရင်ကချင်ပြည်နယ်ကိုဟို KIO ကပဲအုပ်ချုပ်ရမလို့လို့ကရင်ပြည်နယ်ကို KNU ကပဲအုပ်ချုပ်ရမလို့လို့ဆိုတဲ့ပုံစံမျိုးဟာမှားနေတယ်တကယ်ကြတော့တကယ်တော့ဒီဥစ္စာတွေကလက်နက်ကိုင်တပ်ဖွဲ့တွေပဲအဲ့တော့ဒီအဖွဲ့အစည်းတွေကတကယ်ဖက်ဒရယ်ပြည်အောင်စုဖြစ်လာပြီဆိုရင်ဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှကချင်ပြည်နယ်မှာဘယ်သူအုပ်ချုပ်မလဲဆိုရင်ဒီလူတွေရွေးကောက်တင်မြှောက်လိုက်တဲ့ဒါပါတီတာဝန်ရှိတဲ့လူတွေအဲ့ဒီဒီလူရွေးကောက်လိုက်တဲ့လူတွေကဒါပဲအုပ်ချုပ်ရမှာပဲဆိုတော့အဲ့ဒီဥစ္စာမျိုးတွေနားလည်မှုတွေကလွဲနေတယ်ဆိုတော့ကျွန်တော်တို့ကနှစ်ဖက်စလုံးမှာပြဿနာရှိတယ်ပြည်တော်စုတစ်ခုလုံးမှာဆိုရင်ဒီတပ်မတော်ရဲ့ပြည်ပတည်ရှိနေမှုကလည်းဒါဒီမိုကရေစီရေးအတွက်ကိုဒါအခက်အခဲတွေရှိနေတယ်အလားတူပဲတော်ရင်လက်နက်ကင်ဟိုအဖွဲ့အစည်းတွေကလည်းဟိုပြောမယ်ဆိုရင်ဒါဥမာမြောက်ပိုင်းကဒီ KIO နဲ့တောင်ပိုင်းက KNU နဲ့တော့မတူဘူး KNU ဆိုရင်ဒါသူကဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှဒါအလုံးရွေးချယ်မှုတွေနဲ့ conference တွေပိုင်းနဲ့ congress တွေနဲ့သူကဒါဟိုကောင်းဆောင်တွေရေကောက်တင်မြှောက်တာတွေလုပ်တယ် KIO ဘက်မှာဆိုရင်ဘာမှမရှိဘူးဆိုတော့ဒီလိုအနေထားမျိုးတွေကိုနားလည်မှကျွန်တော်တို့အဲ့ဒီဖက်ဒရယ်ဆိုတာတိုင်းသားတွေကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတာတိုင်းသားအဲ့ဒီပြည်နယ်မှာနေထိုင်တဲ့လူတွေရဲ့လက်ပြီးရွေးချယ်လိုက်တဲ့အဲဥစ္စာကသာအဖွဲ့ကြီးကသာပါတီကသာအစိုးရဖွဲ့ပြီးအုပ်ချုပ်ရမှာဆိုတဲ့သဘောမျိုးကိုကျွန်တော်တို့နားလည်မှသာတစ်ဖက်အပြန်အလှန်ညှိနှိုင်းလို့ရမယ်သဘောလို့ကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါနောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးဆွေးနွေးကြရအောင်ပါအခုတော့ကျွန်တော်တို့သောရရှင်တဦးဖြစ်တဲ့ကိုနေဦးလင်းကိုကျွန်တော်ဖိတ်ချင်ပါတယ်ရှင်ကိုနေဦးလင်းဝေးရောက်ဆွေးနွေးပေးပါရှင်
ဟုတ်ကဲ့ဗျာကျေးဇူးတင်ပါတယ်ကျွန်တော်ကတော့တိတ်ထွေထူးထူးရောရမလို့ပါဘူးဗျာဆယ်ဆယ်မူကြောင်းကျွန်တော်တို့ကလည်းနောက်ပိုင်းမှာတည်လာတာပေါ့နော်ဟိုတုန်းကတော့1980ခုနှစ်လောက်ကဒီရခိုင်ဒေသဆိုတာမရှိသေးဘူးဗျာเนาะကျွန်တော်တို့က84ခုဖွဲ့စည်းပုံကြောင့်ဒီကျွန်တော်တို့လူငယ်ဘဝမှာလှုပ်ရှားလာခဲ့တာဆိုလိုတဲ့အခါကျတော့ဟိုဘက်ပိုင်းကတော့ဖက်ဒရယ်ဆိုတာတိတ်ဖြစ်မစားဘူးပေါ့ဗျာအဓိကအဲ့တုန်းကဥကြောင်ရင်ကြောခဲ့တဲ့ဇကားအရာဆိုလို့ရှိရင်အဲဆဲဆဲဆိုတာပရိသတ်တွေကတောင်းနေဆိုတဲ့သဘောမျိုးလောက်ကြီးကိုပြောခဲ့ပါတယ်ဗျ။အပိုင်းမှာတေချာလဲစာဖတ်ကြည့်ကြပါဦးနော်။ဟိုကိုထင်တာတွေတော့ထားပါတော့ဗျ။ပြောချင်တာကတော့ဖဲတွဲမှုဆိုတာဒီဖြစ်ဖြစ်မိဖြစ်လာပြီ။လူမျိုးတွေကိုအစွဲပြုပြီးတော့ဒေသတွေလုံးမဲ့အစားအမေရိကန်လိုဖဲတွဲလုံးမဲ့အစားအမေရိကန်နိုင်ငံမှာတော့ဒေသကိုအစွဲပြုပြီးတော့ဟလာနော်ဖဲတွဲဆိုတာဖွဲ့စည်းတည်ထောင်တဲ့အတွက်ပြဿနာမရှိဘူး။ဗမာပြည်မှာတော့လူမျိုးတွေကိုအစွဲပြုပြီးတော့ဒီဖက်ဒရယ်ကိုတောင်းရင်ဒီလူမျိုးချင်းပဋိပက္ခကိုပူပေါ်စေနိုင်တယ်လို့ကျွန်တော်ကတော့ထင်တာပေါ့နော
်ဟုတ်ကဲ့ပါ
ဘူးလေလက်ခံပါတယ်အဲ့ဒီစိတ်ကလေးကိုဒါချော့ပြီးတော့တိုင်းပြည်ပြည်တော်စုအတွက်ကောင်းအောင်လုပ်မယ်ဆိုရင်တော့အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်ဒေါ်အောင်ဆန်းစီစီကိုယ်တိုင်ကလည
်း
ဒီနေ့တော့ပညာတတိကျွယ်ကျွယ်ဝါးဝါးနဲ့လုံနေတယ်ဆိုတာတွေ့ရတဲ့တဲ့ဝမ်းလဲတာပါတယ်တိုင်းပြည်အတွက်လည်းကောင်းမယ့်လက္ခဏာလိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့
အဲ့တော့တချို့တွေ
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးပါရှင်ကျမတို့တခြားတော်ရရှင်တွေကိုလည်းအလှည့်ပေးကြပါတယ်အမေရိကန်ပြည်တော်စုကကိုလှမောင်စောင့်နေတာတော်တော်ကြာပါပြီကျေးဇူးတင်ပါတယ်ကိုလှမောင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပိုင်ပြတ်ထန်းခွင့်ဆိုတာအခုတော်ဆန်းစုကျင်တဲ့ဟိုလက်မမထိုးသေးရတဲ့တိုင်းသားကောင်းဆောင်တွေနဲ့ဟိုဆွေးနွေးပြီးတော့ပေါ်လာတဲ့ခေါင်းစဉ်ပေါ့ဗျာဒီလိုပဲယူဆပါတယ်အဲ့တော့အခုအဲ့ဒီ AI တို့မွန်ပြည်တို့ကအရင်ကစီစွေရလက်ထက်မှာ18နှစ်လောက်ပေါ့ဗျာ20ညီွားဟိုလက်နက်နဲ့ငင်းငယ်လဲပြီးတော့ဟိုဘုလန်းကိုရှောက်ခဲ့တဲ့အဖွဲ့အစည်းတွေပါအခုချိန်မှာမပါဝင်တဲ့အကြောင်းရင်းကတော့ဟိုမွန်ပြည်စစ်ပါတီကိုလက်နက်နဲ့ငင်းငယ်လဲတော့အဲဒီနိုင်ပန်းသားရဲ့သူကသူ60နှစ်ခေါင်းဆောင်ကြီးကဘောင်းမေးခိုင်းတယ်ကြောင်းဘောင်းလောက်ကျော်ဘောင်းမေးခိုင်းတော့မွန်ပြည်ကလည်းဥက္ကဋ္ဌရ
ကဘာပြောလဲဆိုတော့နိုင်ရှင်ချင်းကဘာပြောလဲဆိုတော့ငါတို့က50လုံးတိုက်လာတာအခုဒီခွင်းလို့ရှင်လို့ပြောတယ်အခုဒီခွင်းရတော့ငါတို့တိုက်ဆရာမလိုဘူးဆိုတော့အခုလောဆယ်မှာဒီခွင်းမရတော့ဘူးလို့ကျွန်တော်ယူဆပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့တောင်ဆန်းစုကြည်အခုတွေ့ဆုံဆွေးနွေးနေတဲ့တိုင်းနာကောင်းဆောင်တွေကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဒီပေါင်းများဆိုတာဒီဥစ္စာကကျွန်တော်တို့ဟိုစီစဉ်မျိုးဆက်ကိုကျွန်တော်တို့ကဟိုဒီလက်နက်ကစလိုင်းကြီးဖြစ်လာတာဗျာဟိုကကိုယ်ပဲအုတ်ချွေဒေတာပဲဖြစ်ဖြစ်ရှားဒေတာတွေမှာပဲဖြစ်ဖြစ်တိုင်းသားတွေကကိုယ့်ကိုယ်ကိုအုတ်ချွေချင်ရတယ်ကိုယ်ပဲတာထမ်းမှုတွေလိုချင်ရဆိုကျွန်တော်တို့မမြင်ပါဘူးသို့တော်လည်းကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကအခုဒီတစ်ဆင့်ပြီးလို့ရှိရင်သူကကာလုံဆိုတဲ့ဟာလားဆစ်တက်ကြီးနဲ့ဆစ်တက်အပေါ်ဆုံးကတော့ဆိုးလေးအောင်မှဖြစ်တဲ့တို့ရောက်တိုင်းနာကောင်းကောင်းကြီးကအခုချိန်မှာတော့အောင်ဆန်းစစ်ကြည့်လို့ဟိုသမသမကြရတဲ့ခေါင်းကတော့ရရတဲ့အချိန်မှာဟာစမ်းနိုင်ဆုံးဆွေးနေပါစမ်းနိုင်ဆုံးစီလုံးညီကြီးရအောင်လှုပ်ဆောင်ပါလို့ပဲကျွန်တော
်ဟုတ်ကဲ့ပါကိုလာမောင်ကျေးဇူးပါရှင်အခုဒီကိုလာမောင်ဆွေးနွေးသွားတဲ့အချက်ကိုပဲကျွန်မဆရာဦးထွန်းစော်ကိုတစ်လှည့်ဆွေးနွေးပေးစီကျွန်မတဲ့ဆရာဦးထွန်းစော်အခုတော့အောင်ဆန်းစစ်ကြည့်ဦးဆောင်နေတဲ့ဒီဆရာတို့နဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပေါ့နော်ဘလောက်မျှော်လင့်ချက်ရှိပါသလဲရှင်ဆရာတို့အပေးယူအ short တင်ဘလောက်လုံနိုင်မယ်လို့ဟိုမြင်ထားပါလဲ
ဟုတ်ကဲ့ကျွန်တော်ဒီကိစ္စတွေကိုလည်းမကြမ်းမကြာပြောဖြစ်ပါတယ်ဒီကျွန်တော်တို့အ short တင်ဆိုတဲ့စကလုံးပေါ့နော်ဒါစီစဉ်နှိမ့်နိုင်မှုမှာရှိရပါမယ်အခုနာကျွန်တော်တို့ကိုပိုင်ပြတ်ထိုင်ခွင့်ဆိုတာကကျွန်တော်တို့တိုင်းရင်းသားတွေထဲမှာဒါအနည်းဆုံးအောက်ဈေးဖြစ်ပါတယ်နောက်ကျွန်တော်တို့ဒါအမြင့်ဆုံးမဟုတ်ပါဘူးအနည်းဆုံးအောက်ဈေးဖြစ်ပါတယ်ဆိုအဲ့ဒီအခြေခံ baseline ကနေကျွန်တော်တို့เนาะ minimum requirements ပေါ့เนาะအနည်းဆုံးလိုအပ်ချက်ဖြစ်ပါတယ်ဆိုအနည်းဆုံးလိုအပ်ချက်ကိုကျွန်တော်တို့ဖြည့်ဆည်းနိုင်မှာပဲကျွန်တော်တို့ဒီဖြည့်ဆက်သွားလို့ရမှာဖြစ်ပါတယ်ဒါအပိယူစကားရပြောမယ်ဆိုရင်အဲ့လိုမျိုးပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကိုယ်ပိုင်ပြတ်တန်းခွင့်ဟာအမြင့်ဆုံးတောင်းဆိုချက်မဟုတ်ပါဘူးဒါအနည်းဆုံးဖြစ်ပါတယ်ဒီအခြေခံပေါ်မှာသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ညှော်လင့်တဲ့ချက်တွေအများကြီးရှိပါတယ်ဒီဖြည့်ဆက်သွားမဲ့ဒီကျွန်တော်တို့ဖြည့်ဆက်တစ်ချောင်းလုံးမှာတော့ကျွန်တော်တို့အကောင့်ဘက်ကနေပဲရှုမြင်ထားပါတယ်။ဒေါံဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့အခါမှာလည်းပဲပွင့်ပွင့်လင်းလင်းနဲ့နော်။အဲပြီးခဲ့တဲ့နေ့ကပဲကျွန်တော်တို့ကောင်းဆောင်တွေကြားထဲမှာဆွေးနွေးနိုင်ခဲ့ပါတယ်။နားလည်မှုတွေလည်းတော်တော်များများရရှိခဲ့ပါတယ်။ဆိုတော့ကျွန်တော်တို့ဖြည့်ဆက်သွားဖို့ဖြည့်ဆက်မှာတော့ကျွန်တော်တို့ဒီဖက်ဒရယ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့အပြည့်အဝကိုရှိတဲ့နော်စစ်မှန်တဲ့ဒီတော့သူစနစ်ကိုတောင်းမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ညှော်လင့်ချက်တွေအများကြီးထားလို့ရတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါရှင့်ကျမတို့ရဲ့ဒီအစည်းအဝေးဆုံးမသက်လေးခင်မောက်ကိုစောချင်မောင်ရေးထားတဲ့ဟာလေးနဲ့ပဲအဆုံးသတ်လိုက်ချင်ပါတယ်။ကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာကတိုင်းရင်းသားတွေမိမိတို့အရေးကိုကိုယ်တိုင်ဥပဒေပြဋ္ဌာန်းဖို့ဖြစ်ပါတယ်ဆိုသူကဆွေးနွေးသွားပါတယ်ရှင့်ကျမတို့ရဲ့အင်ကာနိညာချန်ဓာတ်ရိုက်လေးလိုက်အစည်းအဝေးကဒီမှာပဲအဆုံးသတ်ခွင့်ပြုပါ။ပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။